ဒီလကောင်မှာကျင်းပဖို့စီစဉ်ထားတဲ့နှစ်နိုင်ငံထိပ်သီးဆွေးနွေးပွဲကိုတောင်လင်းမြောက်ကိုရီးယားနှစ်နိုင်ငံစလုံးကရွှေ့ဆိုင်းလိုက်ပါတယ်။အခုလိုရွှေ့ဆိုင်းလိုက်ရတဲ့အကြောင်းကတော့စစ်ပွဲရေးချက်ချုံကြနေတဲ့ကွန်မြူနတီတိုင်းပြည်မှာရေကြီးမှုတန်းကြောင့်ပျက်စီးဆုံးရှုံးမှုတွေတော်တော်လေးများခဲ့တဲ့အတွက်ဒီထိပ်သီးဆွေးနွေးပွဲကျင်းပဖို့ကိုအောက်တိုဘာလအထိရွှေ့ဆိုင်းပေးဖို ကိုရီးယားသမ္မတရဲ့ပြောရေးဆိုခွင့်ရှိသူချောင်ဟိုဆောင်ကမူလကဒီလကုန်မှာကျင်းပဖို့စီစဉ်ထားတဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲကိုအောက်တိုဘာ2ရက်နေ့နဲ့4ရက်နေ့အထိကျင်းပဖို့ကိုအခုစီစဉ်ထားတယ်လို့ပြောဆိုလိုက်ပါတယ
်
မြောက်ကိုရီးယားနိုင်ငံမှာရေကြီးမှုဒဏ်ဆောင်ပျက်စီးဆုံးရှုံးမှုတွေအတော်လေးများခဲ့တဲ့အတွက်ဒီထိပ်သီးဆွေးနွေးပွဲကိုခေတ္တရပ်ဆိုင်ပေးဖို့မြောက်ကိုရီးယားနိုင်ငံဘက်ကတောင်းဆိုခဲ့ပြီးဒါဟုတောင်ကိုရီးယားနိုင်ငံဘက်ကလည်းလက်ခံခဲ့တယ်လို့ချောင်းကကိုရီးယားဘာသာစကားနဲ့ပြောသွားခဲ့တာပါ။မြောက်ကိုရီးယားနိုင်ငံမှာရက်သက်တပတ်ပေါင်းများစွာရေးကြီးခဲ့တာကြောင့်တိုင်းပြည်ရဲ့စိုက်ပျိုးမွေးမြူရေးနဲ့အခြေခံအဆောက်အုံတွေကလည်းအတော့အုပ်ပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့မြောက်ကိုရီးယားသတင်းမီဒီယာတွေရဲ့ရေးသားဖော်ပြချက်တွေကိုနိုင်ငံတကာကယ်ဆယ်ရေးအေဂျင်စီအဖွဲ့တွေကလည်းအတည်ပြုခဲ့ပါတယ်။ငကိုကလေးရမှာမြောက်ကိုရီးယားနိုင်ငံမှာအစာအစာပြက်လက်ရှားပါးမှုကိုအကြီးအကျယ်ရင်ဆိုင်နေရတဲ့ပေါ်ရည်ကြီးမှုဒဏ်ကြောင့်အခုလိုပျက်စီးဆုံးရှုံးမှုတွေကအရင်အခြေအနေကိုပိုပြီးဆိုးဝါးစေခဲ့တယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကပြောဆိုလိုက်ပါတယ်။ပုံမှန်နှစ်တစ်နှစ်ထဲမှာတောင်မှမြောက်ကိုရီးယားနိုင်ငံရဲ့အစာအစာထုတ်လုပ်မှုဟာလိုအပ်တာထက်ကိုပိုပြီးလျော့နေနေတယ်လို့ WFP ကဆိုပါတယ်။ဒါကြောင့်လည်း WFP အဖွဲ့ကြီးအနေနဲ့အရေးပေါ်စားနပ်ရိက္ခာတွေကိုအရန်တူလောင်ထားရပြီးဒီပျက်စီးဆုံးရှုံးမှုဒဏ်ရဲ့အကျိုးဆက်ကိုရေရှည်မခံစားရအောင်လို့လည်းအလူရှင်နိုင်ငံတွေနဲ့ဆွေးနွေးတိုင်ပင်မှာဖြစ်တယ်လို့ WFP ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အစအစာပြက်လက်မှုပြဿနာဟာ1990ပြည့်တဝိုက်မှာအဆိုးဆုံးအခြေအနေကိုရောက်ရှိခဲ့ပြီးလူပေါင်း1000ကျော်သေဆုံးတဲ့အထိဖြစ်ခဲ့ရတာပါ။ဒီလိုဖြစ်ရတာကလည်းဆယ်စုနှစ်ပေါင်းများစွာလွဲမှားတဲ့စီးပွားရေးစီမံခန့်ခွဲမှုရဲ့ရလဒ်ကြောင့်ပဲလို့ကြွန့်ကျင်သူတွေကဆိုကြပါတယ်။တောင်ကိုရီးယားနိုင်ငံကတော့ပြီးခဲ့တဲ့2000ခုနှစ်ကလေးကပထမဆုံးအချိန်နှစ်နိုင်ငံထိပ်သီးဆွေးနွေးပွဲကြီးကိုကျင်းပပြီးကလေးကမြောက်ကိုရီးယားနိုင်ငံရဲ့အရေးကြီးဆုံးစီးပွားရေးလှုပ်ဖော်ကိုင်ဘက်တွေကတက်နိုင်ငံဖြစ်လာခဲ့ပါတော့တယ်။တောင်ကိုရီးယားအစိုးရကလည်းအမေရိကန်ဒေါ်လာတန်ပေါင်းများစွာတန်ဖိုးရှိတဲ့စံမျိုးစာနဲ့တခြားလူသားချင်းစာနာမှုအကူအညီတွေကိုနယ်စပ်ကိုဖြတ်ကျော်ပြီးတော့ပုံမှန်ပေးပို့ခဲ့ပါတယ်။ဒါပေမဲ့လည်းဒီလိုပေးပို့တဲ့အခါမှာလုံလောက်တဲ့စောင့်ကြည့်စစ်ဆေးမှုတွေမရှိဘူးဆိုတော့ဝေဖန်မှုမျိုးတွေတော့မကြာခဏထပ်ပေါ်နေပါတယ်။တကယ်တမ်းတရားဝင်အနေနဲ့ကတော့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံစလုံးကဒဏ်သူအဖြစ်ရှိနေသေးပါပဲ။မြောက်ကိုရီးယားကနေတောင်ကိုရီးယားဘက်ကိုကျူးကျော်ဝင်ရောက်ခဲ့ပြီးနောက်ပိုင်း3နှစ်အကြာ1953ခုနှစ်မှာစစ်ရဆိုင်မှုနှစ်ဖက်သဘောတူညီမှုတွေရခဲ့ပြီးတိုက်ပွဲတွေအလုံးကျဆိုင်ခဲ့ပါတယ်။တောင်ကိုရီးယားရာရှိတွေကတော့တောင်ကိုရီးယားသမ္မတနိုမူဟွန်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအီတို့နှစ်ဦးကြားပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲကနေတရားဝင်ငြိမ်းချမ်းရေးအခြေခံအုတ်မြစ်တစ်ခုကိုတည်ဆောက်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုနေကြပါတယ်။